ဟုတ်ကဲ့ဒေါက်တာခမဝုတ်ခင်ဗျာဒီအသေးရောင်အသားဝါဘီဖိုးဖြစ်တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်နှုန်းအနေအထားဘယ်လိုရှိနေလဲဆရာကြီ
းအသေးရောင်တော့ဒီဟာ A B C D E G လို့ရှိတဲ့အထက်မှာအသေးရောင်တော့ဘီဟာတော်လေးကိုအရေးပါတဲ့ယောဂတစ်ခုလို့ပြောရမှာပေါ့ဘာလို့လဲဆိုတော့အသေးရောင်တော့ဘီဟာနာရာရှည်ယောဂဖြစ်တတ်တယ်နာရရှိဆက်နေပြီးတော့နာရရှိပိုးတည်ဆောင်သွားရင်အသေးထောက်တဲ့ကင်ဆာတွေဖြစ်နိုင်လို့อ่ะအဲတော့ B နဲ့ C ပေါ်လေပြောရမစင်အဓိကဒါပေမဲ့လို့ B ကပိုးအဖြစ်မျိုးများတယ်မြန်မာနိုင်ငံမှာဆိုရင်အသေးအောင်တော့ B ရောနာရရှိပိုးတည်ဆောင်ထားတာဆက်အကန်လုံးရှိပါတယ်ဖြစ်တဲ့နှုန်းပြောရမယ်ဆိုရင်တော့ဟဲ့စိတ်ညစ်ပါလိမ့်မယ်မြန်မာနိုင်ငံမှာအသေးအောင်တော့ဖြစ်နှုန်းကူးဆက်မှုနှုန်းက95ရာခိုင်နှုန်းရှိတယ်အဲ့လိုဖြစ်ပြီးတဲ့နောက်မှာဆက်အကန်လုံးတော့ဟာနာရရှိပိုးတည်ဆောင်သူအနေနဲ့ကျန်နေကြတယ်အဲ့တော့မြန်မာပြည်မှာလူဦးရေ360ဆိုလို့ရှိရင်နာရရှိပိုးတည်ဆောင်တဲ့လူတွေက6တန်းလောက်ရှိတယ်ဒီနာရရှိပိုးတည်ဆောင်ထားတဲ့လူတွေက10နှစ်15နှစ်ကြာတဲ့အခါမှာပြည်ဖို့ကအသေး DNA တွေကိုတဖြည်းဖြည်းစိတ်ဝင်သွားပြီးအတွက်အသေး6အသေးကင်ဆာဖြစ်ကြတာပေါ့ဒါမှမဟုတ်အသေးကင်ဆာဖြစ်နှုန်းမှလည်းမြန်မာပြည်ဟာကမ္ဘာအသေးကင်ဆာဖြစ်နှုန်းအများဆုံးစေနိုင်ငံနဲ့မှာတနေငံပါဝင်ဖြစ်တယ်။တောင်းအသေးအောင်တော့ဘီဟိုကအရေးကြီးတယ်လို့ကျွန်တော်ပြောရမှာပါ
။ဟုတ်ကဲ့ဆရာ။အခုလိုဒီဖြစ်နှုံများပြီးတော့ဒီပြင်းထန်တဲ့ယောဂါတွေလည်းဖြစ်စေနိုင်တဲ့အတွက်ပေါ့ဆရာနော်။ဒီအသေးအောင်တော့ဘီဖိုးနဲ့ပတ်သက်ပြီးတော့အသိအင့်ဆုံးအချက်တွေဆိုရင်ဆရာဘယ်အချက်တွေကိုထောက်ပြမလဲ
။အရေးကြီးဆုံးသိစေတဲ့အချက်ကတော့ဘီဖိုးကဆိုးတယ်၊ကုသနှုံများတယ်၊အသေးချောက်နိုင်တယ်၊အသေးကင်ဆာဖြစ်နိုင်တယ်ဆိုပေမဲ့လို့လွယ်လွယ်ကူကူလေးကာဝေးထုတ်အောင်နဲ့ကာဝေးလို့ရတယ်ဆိုတဲ့အချက်ပဲ။မွေးကင်းကခရီးတိုင်းကိုသာတဲအောင်တော်ကဘီကာဝေးထိုးထားမယ်ဆိုရင်နောက်10နှစ်လောက်ကြာရင်မြန်မာနိုင်ငံမှာတဲအောင်တော်ကဘီရောကဆိုတော့လုံးဝပျောက်ကွယ်သွားမယ်။တကမ္ဘာလုံးမှာလည်းအဲ့လိုပဲပျောက်ကွယ်သွားမယ်။တို့တော်လဲဒီထိရောက်တဲ့ကာဝေးရှိတယ်ဈေးလဲချိုတယ်ချိုရတဲ့အကြောင်းမျိုးမျိုးကြောင့်လူတွေကကာဝေးမထိုးနိုင်မဲနဲ့ဘီဘိုးကဆက်လက်ပြီးပြန့်ပွားနေတယ်။ဒါကြောင့်မလို့ကျွန်တော်ပြည်သူလူထုကိုကျမရေးဝန်ထမ်းတွေကိုအားလုံးကိုပြောပြချင်တာဒီလောက်လွယ်လွယ်ကူကာဝေးလို့ရတဲ့ယောဂါကိုလို့ကာဝယ်ပါလို့ကာဝယ်ပါကာဝယ်ထားလိုက်ရင်အသေးချောက်တဲ့ကင်ဆာကာဝယ်ရသဖြစ်တယ်နဲ့အတူတူပဲပေါ့နောက်တစ်ခုကတကယ်လို့အသေးအောင်ဆိုဘီဖိုးရှိနေပြီဆိုရင်လည်းထိရောက်ဆိုကုလို့ရှိရင်အသေးချောက်တဲ့ကင်ဆာမဖြစ်အောင်ကာဝယ်နိုင်ပါတယ
်ဟုတ်ကဲ့
ထိထိရောက်ရောက်ဘီဖိုးတည်နိုင်တဲ့ထိုးသေးစားသေးမြန်မာပြည်မှာရှိနေပါပြီတချို့နိုင်ငံတွေမှာမရှိတဲ့ဆေးတောင်မှမြန်မာပြည်မှာရှိပါတယ်ဘာလို့လဲအိန္ဒိယကနေထုတ်လုပ်တဲ့ဆေးတချို့ဟာဈေးကြီးလွန်းလွန်းယူရီးယားနိုင်ငံစင်ကူနိုင်ငံဂျပန်နိုင်ငံမှာမသုံးနိုင်ဘူးလို့ဗမာပြည်မှာအများပြည်သူလူထုကသုံးလို့ရနေပါပြီ
။ဟုတ်ကဲ့ဆရာ
။ဒါကိုသိထားဖို့လိုပါတယ်။
ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့အခုလိုဒီထိရောက်စာကုသနိုင်ဖို့ဆိုလို့ရှိရင်ဒီယောဂဖြစ်နေတာကိုကြိုတင်ပြီးတော့သိဖို့လိုမှာပေါ့ဆရာနော်
။အဲ့ဒါတော့ဟုတ်တယ်။အဲ့ဒါဟုတ်တယ်ဆိုတော့ viewership ရှိဆိုတာစစ်ဆေးဖို့လိုတာပေါ့
။ဂျပန်
နိုင်ငံမှာမီးစုမစိုးစစ်စစ်တဲ့အခါမှာ viewership ဆီဖို့ဆိုတာထည့်ပြီးစစ်ဆေးဖို့လိုပါလိမ့်မယ်။သူများနိုင်ငံတွေကတော့ဘယ်လိုလုပ်လဲ။ဒီမှာတော့ကျွန်တော်တို့ကခွင့်ပြုချက်တွေပဲတောင်းနေအကုန်လုံးဆက်ရမှာပဲပိုးရှိရဆိုရင်ကာဝယ်သေးထိုးဖို့လိုလားမလိုလားဘယ်လိုစဉ်းစားသုံးအောင်လဲဆိုတာတခါတည်းစမ်းသပ်ဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ဆရာယောဂလက္ခဏာတွေအနေနဲ့ရောသိနိုင်တာရှိလားဆရာ
ဒီပိုးရှိနေဆိုတာဟိုနာရာရှိပိုးတည်ဆောင်နေဆိုတော့ယောဂလက္ခဏာအနေနဲ့ဘာမှမရှိဘူးအဲ့ဒါမလို့ကြောက်ရကောင်းလား it's a time bomb man သူကဖြစ်ပြီးဆိုမှခြေောက်ရောင်ပြီးဘိုက်ဖောင်းပြီးမျက်လုံးဝါပြီးအဲဒီမှာအလုံးတွေ့ဆိုရင်တူးလိုက်ဘာယောဂမှမဖြစ်ခင်ပိုးနာရရှိတဲဆောင်နေတုံးမှာပြီးဖို့တည်သေးထုတ်ပြီးပိုးတွေတည်အောင်တပ်ပြပြကုရမှာပါ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီဆေးစစ်ဖို့နေရာမှာဘလို့လူမျိုးစားတွေကပို့ပြီးတော့ခရူးဆိုင်ပြီးတော့ပေါ့ဆရာနော်ဒီအန္တရာယ်ရှိတဲ့လူတွေမျိုးစားတွေမှာရောအဲ့လိုတော့သတ်မှတ်ပြီးလို့ရနိုင်လားဆရာကြီးတို့သတိထားပြီးပို့စစ်နိုင်အောင်လို
့တို့နိုင်ငံတွေမှာ high risk people ဆိုကျွန်တော်က high risk ဆိုကျွန်တော်လူအားလုံး high risk ပဲဒီမှာဒီမှာပြီးဖို့တည်ဆောင်နှုန်းကဆယ်ရာခိုင်နှုန်းရှိနေတယ်ဖြစ်ပွားမှုနှုန်းက90ရာခိုင်နှုန်းရှိနေသေးတယ်မြန်မာပြည်မှာရှိတဲ့လူအားလုံးကလူဝဲ high risk ပဲ of course ပိုပြီးများရရှိတာပေါ့လေတွေးနေအများဆုံးထိတွေ့နေရတဲ့ကျန်းမာရေးဝန်ထမ်းတွေတွေးခဏခဏတွေးရယောဂရှိတဲ့လူတွေမွေးဆိုတာ30လူဒါမှလို့လေလူတိုင်းက high risk ပါပဲဒါမှမြန်မာပြည်မှာတော့ရှိတဲ့လူတိုင်းကကာဝေးလေးထိုးမထားဘူးဇာသေးဘူးဆိုရင်ဘသူမဆိုမိသူမဆိုဘီဝရှင်ရှိစစ်စဲပြီးလိုအပ်တယ်လို့ကုတင်ပါ
ဟုတ်ကဲ့ဆရာဒီယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လား
ဒီယောဂနဲ့ပတ်သက်လို့ကမြန်မာပြည်မှာရှိတဲ့ပြည်သူလူထုကျန်းမာရေးဝန်ထမ်းတွေရောမှာအယူဆအစွန်းနှစ်ပါးကိုရောက်နေတာတွေ့ရပါတယ်တစ်ဖက်အစွန်းကတော့ဘီဖိုးဆိုတာကုဖို့လုံးဝမလိုဘူး တပတ်ဆုံးတော့ဘီဝိုးဆိုလုံးဝကုလို့မရဘူးအဲ့ဒီကုလို့မှားပါတယ်ဘီဝိုးဆိုကုစဉ်ကုရမှာပေါ့နောက်တဲတော့ဘီဝိုးကုတဲ့ဆေးတွေကမြန်မာပြည်ရောက်ရှိနေပြီဆိုတဲ့အတွက်အတူကိုဝင်းမြောက်ဝန်သားရရှိပါတယ်ဈေးကြီးရဆိုမလို့ဈေးချိုတော့ဆေးများလည်းအများကြီးရှိပါတယ်တထောင်ထောင်ကနေမပြည့်တဲ့စားသေးနဲ့လည်းဘီဝိုးထိရောတတ်လို့ရပါတယ်အဲ့တော့ဆေးမီးတို့တွေမဟုတ်တယ်ပြောတယ်ဟိုအရွက်ကိုပြုတ်စားမယ်ဒီအသီးကိုပြုတ်စားမယ်ကုတယ်ဆိုတာမယုံပါနဲ့ကာဝဇိထုတ်ပါအမတ်တက်စက်မှုဝန်ကြီးဌာနထုတ်တဲ့ပြည်ဖို့ကာဝဇိကကဘာအစ်စ်မိပြီးတော့တစ်လုံးမှ9000ပတ်ဝန်းကျင်မှာကြပါတယ်ဈေးလည်းမကြည့်ပါဘူးကာဝယ်ထားကြပါကုတကြပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးပါပဲကျွန်တော်